ဒေါက်တာအောင်မြင့်ခင်ဗျာဒီနေ့ကတိုက်တိုက်ဆိုင်ဆိုင်ပဲ International Volunteer Day နဲ့တိုက်ဆိုင်ပြီးတော့ကျွန်တော်ဒေါက်တာအောင်မြင့်အခုလို့ကျွန်တော်တို့ကိုဒီ volunteer ကိစ္စနဲ့ပတ်သက်ပြီးရှင်းပြပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ပထမဆုံးအနေနဲ့ကတော့ဒေါက်တာအောင်မြင့်ကဘယ်သူလဲဆိုတာကိုသောတာရှင်နေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
ကျွန်တော်ဩစတြေးလျကို1980ခုနှစ်ကရောက်ပါတယ်ကိုလံဘိုပလန်စီမံကိန်းနဲ့ရောက်လာတာပါရောက်လာပြီးတော့ဒီမှာစစ်တမ3လလောက်အင်္ဂလိပ်စာသင်တန်းတက်ပါတယ်အဲ့ဒါပြီးတော့ Western Australia University of Western Australia အနောက်ဩစတြေးလျ young အတက်ကတူမှသွားပြီးတော့ Master Clinical Psychology တက်ပါတယ်ခင်ဗျာအဲ့ဒီကပြီးတဲ့ချိန်လောက်မှာကျွန်တော်ဒီမှာအိမ်အောင်ကြတယ်နိုင်ငံသားသူနဲ့အိမ်အောင်ကြတော့ကျွန်တော်နည်းနည်းဒုက္ခရောက်သွားတယ်တူတူနဲ့လိုရင်းပြောရမယ်ဆိုတော့ Accidental Refugee ဖြစ်သွားပါတယ်ဒီမှာ
ဒေါက်တာအောင်မြင့်က Perth မြို့မှာပဲဒီဆရာဝန်နေနဲ့အလုပ်လုပ်ပါလား
ကျွန်တော်ကဟို physician မဟုတ်ပါဘူးကျွန်တော်က clinical psychologist ပါပမာလို့တော့ကုကန်းစိတ်ပညာရှင်လို့ခေါ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ psychologist တွေကဒီလိုဆေးကန်းဖွင့်ပြီးတော့စိတ်ယောဂရှင်တွေကိုကုပေးတာမလုပ်ပါဘူးလား
ကျွန်တော်တို့အခုလက်ရှိအခြေအနေအော်စတြေးလျမှာဆိုလို့ရှိရင်ပြင်မဆေးကန်းတွေအများကြီးရှိပါတယ်တယောက်တည်း solo practitioner ဒါမှမဟုတ် group practitioner တွေလည်းရှိပါတယ်နောက်ပြီးတော့ဆေးဥမှာလုပ်တဲ့လူတွေအကူကန်စေပညာရှင်လည်းရှိပါတယ်။နောက်ပြီးတော့တခြားဟို human service ပေါ့။လူမျိုးရဲ့ပတ်သက်လို့ human service agency မှာလုပ်တဲ့ psychologist လည်းရှိပါတယ်။လူတိုင်းကျွန်တော်တို့ access ရှိပါတယ်။ better access mental health ဆိုတဲ့ scheme က GP ကနေပြီး refer လုပ်လို့ရှိရင် specialist ကို refer လုပ်လို့ရှိရင်ကျွန်တော်တို့လာတွေ့လို့ရပါတယ
်။ Okay အဲ့တော့ဒီဒေါက်တာအောင်မြင့်ကကျွန်တော်တို့ဒီ Australia Volunteer International အဖွဲ့ကိုဘယ်လိုသိပြီးဘယ်လို through နဲ့ပါဝင်သွားတာပါလဲ။
ကျွန်တော်ဒီမှာစောင့်တင်းနေတဲ့အခါကျတော့အဲစပြီးတော့ practice လုပ်တဲ့အခါမှာကျွန်တော် West Australian Government WA Alcohol and Drug Authority ဆိုရှိပါတယ်အဲ့ဒါကျွန်တော်က founding psychologist and clinical psychologist ပါအဲ့တော့အဲ့ဒီအနေပြီးအဲ့ဒီမှာစဖွဲ့တဲ့အခါကျတော့စတုန်းကတော့ဒီဇင်ဘာ1974အဲ့ဒါကကျွန်တော်စပြီးတော့အလုပ်လုပ်ပါနောက်ပြီးတော့3 months ဆိုတော့ long term rehab ဆိုတဲ့နေရာမှာလည်းကူပေးပါတယ်အဲ့ဒီကနေတရှင်now ပိုင်းမှာကျွန်တော်တို့ Australian Volunteer International ဆိုတော့ကျွန်တော်ရဲ့မိတ်ဆွေကတဆင့်နောက်ပြီးတော့ website ကနေတဆင့်ပြီးတွေ့လာပါတယ်တွေ့လာတော့အဲ့ဒီအချိန်အဲ့ဒီတွေ့လာတဲ့အချိန်ကတိုက်ဆိုင်နေတော့ကျွန်တော်တို့ပြန်ဝင်လို့ရတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်အဲ့ဒါတော့အခုလက်ရှိအစိုးရမဟုတ်ဘူးအရင်အစိုးရပိုင်းမှာကျွန်တော်ဝင်လို့ရပါတယ်အချိန်အတိုင်းတိုင်းမှာကျွန်တော်ဝင်သွားတာပါအဲ့တော့ကျွန်တော်2014ရနေ2016အထိကိုရန်ကုန်မှာရန်ကုန်တက္ကသိုလ်စိတ်ပညာဌာနမှာကျွန်တော်ဆေးကံဖွင့်ဖို့သွားပြီးတော့ကူညီပေးပါတယ်ဆေးကံဆိုတာကျွန်တော်တို့ကပေါ့စိတ်ကုကန်းစိတ်ပညာကုသကံပေါ့အဲ့ဒီကသွားပြီးတော့ကျွန်တော်တိစောက်ပြီးတော့ဒီနေ့ဇွန်လလဇန်လမှာကျွန်တော်ဒီကိုပြန်လာပါတယ်အဲ့ဒါ assignment ကပြီးသွားလို့
ဟုတ်ကဲ့
သို့တော်လည်းကျွန်တော်ပြန်သွားမှာပါနောက်နှစ် January လလလမှာကျွန်တော်ပြန်သွားမှာပ
ါဟုတ်ကဲ့အဲ့တော့ဒီဒေါက်တာအောင်မြင့်ကမြမပြည်မှာကူညီလှုပ်ဆောင်ပေးနေတာအဓိကဘာတွေလှုပ်ပေးနေပါလဲ
အဲ့ဒီကျွန်တော်တို့ကဒီကုသကံဖွင့်တယ်ဖွင့်ပြီးတော့အဲ့ဒီအဲ့မှာရှိတဲ့စိတ်ပညာရှင်တွေကိုကျွန်တော် clinician ဖြစ်အောင်ပေါ့ကုကံပညာရှင်တွေဖြစ်လာအောင် training လုပ်ပေးပါတယ်။နောက်ပြီးတော့အဲ့လာမတိုင်ခင်မှာလဲကျွန်တော် human service agency တွေပေါ့ church နဲ့ပတ်သက်တဲ့ agency တွေက agency 4ခုလောက်ရှိရဲ့အဲ့ဒီဝန်ထမ်းတွေကိုကျွန်တော် training ပေးပါတယ်။အဲ့ဒါကတော့ကျွန်တော်ရဲ့ volunteer ဒီ AVI ချိတ်ဆက်တဲ့အပိုင်းရဲ့ကြားထဲမှာပေါ့အဲ့တော့ဆိုလိုတာINGO ရဲ့ request ကြီးကျွန်တော်သွားလုပ်ပေးတာပ
ါဟုတ်ကဲ့အဲ့တော့ဗမာပြည်မှာရှိတဲ့ဒီစိတ်ပညာဆိုင်ရာပေါ့လေဒီပညာရှင်တွေကတက္ကသိုလ်တွေကကောင်းကောင်းမွန်မွန်မသိအရင်တော့မသိဘေးနိုင်ခဲ့တဲ့အတွက်သူတို့ရဲ့ပညာအဆင့်တန်းကဘလောက်လောက်ရှိပါ။အ
များဆုံးအဖြစ်ကျွန်တော်တို့ academic level ပါပဲဟိုမှာဆိုရင် clinical psychologist ဆိုတော့မရှိပါဘူး။ကုကန်းနဲ့ပတ်သက်တဲ့ဥစ္စာမျိုးကုကန်းဆိုတာကျွန်တော်တို့အရန်ကြီးကြိုက်တဲ့လူတွေမကဘူးလေမြန်မာပြည်မှာဒီနေ့ပါတယ်လို့စိတ်ချရတယ်ဆိုလို့ရှိရင်ရှက်စရာကြောက်စရာရှိတယ်ဆိုတော့အပိုင်းပါနေတဲ့အခါကျတော့အဲ့အပိုင်းလေးနည်းနည်းဆွေးနွေးဖို့တော့လိုပါလိမ့်မယ်
ဟုတ်ကဲ့ဒီဒေါက်တာအောင်မြင့်ဗမာပြည်မှာဒီလိုသွားပြီးတော့သင်တန်းနေပေးအလုပ်လုပ်တင်ရတဲ့အချိန်မှာဒီကျွန်တော်တို့မြန်မာတွေရဲ့ဟိုအရင်ထဲကဒီစိတ်ယောဂရှိတယ်ဆိုလို့ရှိရင်ဒါကအယူယောဂလူကြားထဲမှာပြောရင်ဒါရှက်စရာကောင်းတယ်ဒီမိသားစုမျက်နှာပြက်တယ်ဆိုပြီးတော့အမြဲတမ်းဖုံးဖိထားရတယ်ပဲရှိပါတယ်အခုအချိန်မှာကောအဲ့ရည်ရှိတုံးပါပဲလား
ရှိတုံးပါပဲခင်ဗျာအနည်းနဲ့များဩစတြေးလျမှာလည်းရှိပါတယ်ဘာလို့ဆိုတော့ဟိုကျွန်တော်တို့အယူဆမှားနေလို့ပါ
်ဒ
ီစမနေတာဘယ်လိုလဲဆိုတော့ကျွန်တော်တို့ကိုခန္ဓာမှာတခုခုဖြစ်တယ်ဆိုလို့ရှိရင်အာမတော်တဆဖြစ်တာပဲဖြစ်ကိုမသိမသာပဲဖြစ်လာတာပဲဖြစ်အစားအသောက်ကြောင့် lifestyle ကြောင့်ဖြစ်လာတာပဲဖြစ်ဖြစ်ဆရာဝန်သွားကြည့်ရင်ကျွန်တော်တို့အနေနဲ့မရှက်ဘူးဘာလို့ဆိုတော့ငါမှတာဝန်မရှိဘူးလို့ထင်တာဟုတ
်ကဲ့
အာဘာလို့ဆိုတော့ကျွန်တော်တို့ genetic မရုပ်ဗီဇာလည်းပါလာတဲ့အပိုင်းရှိတယ်ဆိုတော့ငါနဲ့မသက်ဆိုင်ဘူးငါဘာမှရှက်ဆရာမလိုဘူးလို့ထင်တယ်တကယ်တမ်းကျတော့အားလုံးအကျုံးဝင်တယ်ခင်ဗျာမျိုးရိုးပီဇာလည်းအကျုံးဝင်တယ် lifestyle လည်းအကျုံးဝင်တယ်သို့တော်လည်းကျွန်တော်တို့နိုင်ငံရေးစီးပွားရေးနဲ့ကျွန်တော်တို့အာတာသနဲ့ပတ်သက်လို့ပတ်ဝန်းကျင်နဲ့ပတ်သက်လို့အပြောင်းအလဲတွေရှိနေတဲ့အခါကျတော့ကျွန်တော်တို့အမြဲတမ်းသတိထားပြီးတော့ဟို adjust လုပ်ဖို့လိုပါတယ်ကိုယ်ခန္ဓာပတ်သက်လို့ဖြစ်လာတဲ့အာဝေဒနာတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကအကြောင်းမဟုတ်ဘူးဘယ်လိုပဲပုံမလင်ပြောလို့ရပြောရတယ်သို့တော်လည်းစိတ်နဲ့ပတ်သက်တဲ့ဝေဒနာတွေခံစားလာရဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့အယူဆကငါစိတ်ကိုငါစိတ်ထဲမှာပါဖြစ်နေဆိုတော့အကုန်သိတယ်လို့ယူဆနေတယ်တကယ်တမ်းကျတော့မသိပါဘူးမသိဘူးဆိုတာအဆင်းဆင်းလေးရှိပါတယ် level တွေအဆင်းဆင်းလေးအများကြီးရှိတယ်ဖိစိတ်ကအကုန်လုံး level အလုံးကိုမသိနိုင်ပါဘူးအဲ့တော့ငါကိုယ်တိုင်ငါကိုယ်ကိုငါတကယ်လို့ပူပင်သောကရောက်တယ်ဖိစီးမှုရတယ်စိတ်တန်ရတယ်ဆိုလို့ရင်ငါကိုယ်တိုင်ဖြေရှင်းရမယ်ဆိုတဲ့အယူဆမှားနေပါတယ်အဲ့ဒါကိုကျွန်တော်တို့နည်းနည်းဖြေလျှော့ဖို့လိုပါတယ်လက်လွတ်ဖို့လိုပါတယ
်အဲ
့ဒီအတွက်ကိုကျွန်တော်တို့အများကြီး campaign လုပ်ဖို့လိုပါတယ
်အဲ့ဒီဒီဒေါက်တာအောင်မြင့်ကမဲဆောက်မှာရှိတဲ့ဒေါက်တာစင်တရဲရဲ့ clinic မှာလဲသွားပြီးတော့ကုညီဘူးတဲ့သူပြည့်စစ်ရပါတယ် psychologist တယောက်အနေနဲ့အဲ့မှာဘာတွေများလုပ်ပေးခဲ့ပါ
ဟုတ်ကဲ့အဲ့ဒီဥစ္စာကကျွန်တော်အခုကြောင်းပြန်သွားရမယ်ဆိုအခုနောက်ဆုံးလောက်တာရန်ကုန်တက်ကလေးစိတ်ပညာဌာနမှာအဲ့ဒါမတိုင်ခင်ကကျွန်တော် INGO ပေါ့ International Non Government Association ရဲ့ request ကြောင့်ကျွန်တော်တို့လူမှုအဖွဲ့အစည်းတွေမှာသွားပြီးကူညီပေးပါတယ်အဲ့ဒါမတိုင်ခင်မှာကျွန်တော်တို့ထိုင်းဘက်မှာပေါ်တာပေါ့မဘာထိုင်းနေစကျွန်တော်တို့ထိုင်းဘက်မှာမဲဆောက်မှာကျွန်တော်သွားပြီးတော့ဒေါက်တာစင်တီယာရဲ့အခမဲ့အစည်းအဝေးမှာသွားပြီးတော့ကျွန်တော်တို့စိတ်ကျန်းမာရေးစေခံဖွင့်ပါတယ်အဲ့စေခံထဲမှာပဲကျွန်တော်စေခံလေးတတ်တခုပေါ့အဲ့ရန်ဖွင့်ပါတယ်အဲ့ဒီဥစ္စာကျွန်တော်တို့ Australian Volunteer National International ရဲ့အကူအညီနဲ့သွားပြီးဖွင့်တာပါသို့တော်လည်းအစာအုပ်ဖြစ်မြောက်ရေးကျဲအကွက်ကြတော့သူတို့ funding မပေးနိုင်ပါဘူးဘာလို့လဲဆိုတော့သူတို့က outside support နဲ့ရုံးကန်နေရတဲ့အဖွဲ့အစည်းဆိုတော့မဖွင့်နိုင်တော့ကျွန်တော် path ကိုပြန်ပြီးတော့အဲ့ဒီတော့ကျွန်တော် path မှာအဲ့ဒီတော့အခြေကျတယ်လေအခြေကျပြီးအခုမှကျွန်တော်တို့ Brisbane ကိုကျွန်တော်ပြောင်းလာတာပါ path ကကျွန်တော်ရဲ့မိတ်ဆွေ Philip D. Rosario အဲ့တော့ဖိလစ်နဲ့ကျွန်တော်ပြောကြည့်တော့ဖိလစ်ကရန်ကုန်တက်ကသမားလုပ်တဲ့ဆေးကန်းအတွက်ကိုအစာအုပ်ရကုန်ကြမ်းစီကိုတဝက်ကိုလှူသွားပါတယ်။နောက်တဝက်ကတော့ကျွန်တော်တို့ဂျာမနီရအဖွဲ့အစည်းတစ်ခုကနေပြီးတော့အကူအညီပေးပါတယ်။ဒေါက်တာဆေးစင်စင်တရားရဲ့ဆေးကန်းကစီချမရေးကုသကံအစာအုပ်ကိုတော့ပက်မြို့မှာခုနကျွန်တော်ပြောတဲ့မိတ်ဆွေတွေရောဟိုပြပြောင်းလာတဲ့ကျွန်တော်မိတ်ဆွေတွေအားလုံးနောက်ပြီးတော့ဩစတြေးလျမိတ်ဆွေတွေအပါအဝင်ကျွန်တော်တို့ fund raising လုပ်ပြီးတော့ဒေါ်လာ9000လောက်ရပါတယ်။ဒေါ်လာ9000လောက်ရတဲ့ဟာဟိုအဲ့ဒီရတဲ့ဥစ္စာကမြန်မာမိသားစုတူပေါ့လေအဲ့ဒီမိသားစုကအဲ့ဒီကသူတို့ match လုပ်ပါလေ9000ကိုသူက9000ပြူပါလေပြူတဲ့အတွက်ကြောင့်စိတ်ချမ်းမာရေးကုသကံကိုကျွန်တော်တို့ဒေါက်တာစင်တီးယားရဲ့စေကမ်းထဲမှာတိစောက်ပြီးတော့ medic တွေကိုကျွန်တော် training လုပ်ပါလေနောက်ပြီးတော့ community based organization ကဝန်ထမ်းတွေရောနောက်ပြီးတော့ဒေါက်တာစင်တီးယားမောင်ရဲ့ကျောင်းတွေဝန်ထမ်းတွေအားလုံးပေါ့အဲ့မှာ NGO တွေကအားလုံးပေါင်းပြီးရင် NGO ပါဝင်เนี่ยลอกดอมရှိလိမ့်မယ်လို့ထင်ပါတယ် focus ကတော့ကျွန်တော်တို့မဲတော်စည်းကမ်းကိုဘလူပဲလာလာမြန်မာပြည်ကလူတွေလာလာကျွန်တော်တို့နေဆက်မှန်နေတဲ့ refugee တွေနောက်ပြီးတော့မဲဆောင်မျိုးပါဝင်ချင်မှရှိတဲ့ကျွန်တော်တို့ migrant workers တွေလာပါတယ်အဲ့ဒါတည်းအခမဲ့ကျွန်တော်တို့ကုသပေးပါတယ်ကျွန်တော်အရင်မှာ6နှစ်လောက်ကြာလောက်ပြီးတော့မှရန်ကုန်2014မှာသွားပါတယ
်ဒေါက်တာအောင်မြင့်အနေနဲ့ Australian Volunteer International မှာအခုလိုလှုပ်ပူးနေတော့ကျွန်တော်တို့ဒီမြန်မာပြည်ကဒီကိုရောက်နေတဲ့ဒီဆရာဝန်တွေနောက်ပညာရှင်တွေကိုဒီအဖွဲ့အစည်းမှာဝင်ရောက်ကူညီဖို့အတွက်ဘယ်လိုများပြောကြားခြင်းပါလဲ
ဆရာဝန်တွေရောဆရာဝန်မဟုတ်ဘူးတဲ့လူတွေ like psychologists တွေ social worker တွေအဲ့လူတွေကိုလည်းသွားပြီးတော့ကူညီပေးပါလို့ကျွန်တော်အားပေးခြင်းပါတယ်နောက်ပြီးတော့လိုရင်ကျွန်တော်လည်းဆက်သွယ်ပါလို့ပြောလို့ရပါတယ်ဖုန်းနံပါတ်ကောကျွန်တော်ရဲ့ email number ကောပေးလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနည်း90ကျော်လောက်ကျွန်တော်တို့နောက်ကျသွားပါတယ်ပညာရေးမှာရောလူမှုရေးမှာရောစီးပွားရေးမှာရောနိုင်ငံနဲ့ပတ်သက်အရေးအရာတွေမှာရောနောက်ကျနေတဲ့အခါကျတော့ကျွန်တော်တို့ fast track လုပ်ဖို့လိုပါတယ်အဲ့ဒီဟာအတွက်ကိုအကူအညီပေးနိုင်လို့ရှိရင်ပေးပါလို့တောင်းဆိုပါတယ်မေတ္တာရပ်ခံပါတယ်ပုံမှန်အထက်ထက်ကလည်းလိုအပ်နေပါကျွန်တော်တို့ရိုးစကားနဲ့ပြောရရင်တော့အတိုင်းဝိုင်းတစ်ခုမှာ အမိုက်ကောက်တဲ့လူကနေပြီးတော့နျူရိုဆာဂျန်ထိကအားလုံးကလိုအပ်ပါပဲ
ဟုတ်ကဲ့ဒေါက်တာအောင်မြင့်အခုလိုရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဒီလိုတကူရလိုက်ပြီးတော့အင်တာဗျူးလုပ်ပေးတဲ့အတွက
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်